စခန်းပြည်နယ်ရင်းကအကြမ်းဖက်မှုတွေကိုစုံစမ်းဖို့ဖွဲ့ထားတဲ့ပြည်ပင်ကော်မရှင်ကြီးအားလုံးကရိုဟင်ဂျာတွေအပေါ်ကြမ်းကြုတ်ရစ်စက်မှုတွေဒါမှမဟုတ်လေတရားမျှတမှုနဲ့ပတ်သက်လို့ခိုင်မာတိကျစွာအကျဉ်းခံဖို့ပြက်ကွက်တယ်လို့လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကပြောဆိုလိုက်ပါတယ်။2012ခုနှစ်ကဖွက်စလို့ဖွက်ခဲ့တဲ့မြန်မာအစိုးရရဲ့ကော်မရှင်၈ခုအပေါ်မှာ HRW ကဒီကနေ့အကျဉ်းခံစာထုတ်ပြန်လိုက်တာပါ။အနာဂတ်မှာတရားစွဲဆိုနိုင်ရေးအတွက်အချက်လက်တွေစုဆောင်ပြင်ဆင်နိုင်ဖို့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကဆောင်ရွက်ဖို့ကိုလည်း HRW ကတိုက်တွန်းပါတယ်။ရခိုင်ပြည်နယ်မှာ2012ခုနှစ်အကြမ်းဖက်မှုတွေပေါ်ပေါက်ခဲ့ပြီးတဲ့နောက်ပိုင်းပြည်ပခန့်ကိုဖြည့်ရှင်းနိုင်ရေးအကြံဉာဏ်ပေးဖို့ဒါမှမဟုတ်လည်းနှိမ့်ဆက်ညှဉ်းပန်းဖိနှိပ်မှုတွေကိုစုံလန်းစစ်ဆေးပါတယ်ဆိုတာကိုပြသနိုင်ဖို့မြန်မာအစိုးရကကော်မရှင်၈ခုအထိဟန်ပြဖွဲ့စည်းခဲ့တာလို့လည်း HRW ကပြောဆိုလိုက်ပါတယ်။အခုနောက်ဆုံးနိုင်ငံတကာပညာရှင်တွေပါတဲ့ကော်မရှင်ကလည်းအရင်ကအဖွဲ့တွေထက်ပိုကောင်းလာမှာမဟုတ်ဘူးဆိုတာပေါ်လွင်နေတယ်ဆိုပြီးတော့လည်းစွပ်စွဲထားပါတယ်။ဖိလစ်ပိုင်တန်တမန်ဟောင်းရိုဆာရီယိုမနာလိုဦးဆောင်တဲ့ကော်မရှင်နဲ့ပတ်သက်လို့လည်းမြန်မာအစိုးရဘက်ကများများဆဆထုတ်ပြန်ထားတာမရှိတဲ့အပြင်ကော်မရှင်အနေနဲ့2019ခုနှစ်ဩဂုတ်လအထိအစီအခံစာအတွက်အချင်းယူနိုင်တာကို HRW ကထောက်ပြပါတယ်။ဒီကော်မရှင်ကနိုင်ငံတကာရဲ့တောင်းဆိုမှုတွေကနေတက်တာရော့ပါသွားအောင်ဖွဲ့စည်းတဲ့ပုံရတာကြောင့်ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်အနေနဲ့မြန်မာအစိုးရရဲ့ကော်မရှင်ကိုမဆောင်ဆိုင်တင်တော့ဘူးလို့လည်းတိုက်တွန်းထားပါတယ်။နိုင်ငံတွင်းကစိုးဝါလာတဲ့ရာဇဝတ်မှုကျူးလွန်ခံရသူတွေအတွက်တရားဥပဒေကြောင့်ရဆောင်ရွက်နိုင်ရေးလမ်းကြောင်းဖော်နိုင်ဖို့တက်တည်အထောက်အထားတွေကိုအခုချိန်မှာစပြီးတော့စုဆောင်ထိန်းသိမ်းရမယ်လို့လည်း HRW ကပြောဆိုပါတယ်။မြန်မာအစိုးရဘက်ကတော့ကုလသမဂ္ဂရဲ့အစီအခံစာကိုအတိအမှန်မပြုသလိုကုလစုံစမ်းရေးမှုတွေကိုလည်းနိုင်ငံတွင်းဝင်ခွင့်ပိတ်ပင်ထားပါတယ်။နိုင်ငံတွင်းကထွက်ပြေးရသူအလုံးကိုပြန်ပြီးလက်ခံမယ်လို့ပြောထားပေမဲ့လို့လဲရိုဟင်ဂျာဆိုတဲ့နာမည်ကိုအတိအမှန်မပြုသလိုနိုင်ငံသားဖြစ်ခွင့်ကိုလည်းအမှမခံထားပါဘူးရှင်